ခုချိန်အစပြီးရန်ကုန်မြို့ကပ္ပားရေးစေရီလန်းချမ်းမြေရိပ်သာကျောင်းမှဆရာတော်အရှင်သနကာပြီးဝန်သားကတိပေဆိုင်ပွားတရားတော်ကိုဟောကြားတော်မူပါတော့မည်ရှင
်ယခုဘုန်းကြီးမြမအတန်ကနေပြီးအတန်နဲ့ဟောကြားမယ့်တရားကတော့တိပေဆိုင်ပွားတရားတော်ဖြစ်ပါတယ်ယမနိကအဒီမြန်မာမှာချမ်းသာရတရားတော်ကိုအတန်နဲ့ဟောကြားခဲ့ခြင်းကယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းသိမြင်မှကိလေသာကိုပယ်တတ်နိုင်ပြီးဆင်းရဲခြင်းကချမ်းသာကိုရနိုင်ကြောင်းအဲဒီအတိမှန်အမြင်မှန်ကိုရဖို့ရာယုံနဲ့နံကိုအရှိအရှိအတိုင်းရှုမှတ်ပွားများရကြောင်းဟောခဲ့ပါတယ်။ဒါကြောင့်ယုံနဲ့နံကိုရှုမှတ်ပွားများရတယ်လဲဆိုရင်ယုံနံတို့ရဲ့သဘာဝကိုအမှန်တိုင်းပိုင်ပိုင်ခြားခြားသိရအောင်လို့ပါပဲ။ဘုရားရှင်တော်မြတ်ဗျာရဲ့ဒေသနာတော်မှာပိုင်းပိုင်းခြားခြားသိရမယ့်တရားပယ်ရမယ့်တရားဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမယ့်တရားပွားများရမယ့်တရားလို့၄မျိုးလေးစားခွဲခြားပြီးဟောထားပါတယ်။အဲဒီ၄မျိုးတွေကပိုင်းပိုင်းခြားခြားသိရမယ့်တရားဆိုတာခန္ဓာကိုယ်ခေါ်တဲ့ရုပ်နဲ့စိတ်စေတသိက်ခေါ်တဲ့နံတရားတွေပါပဲ။ပယ်ရမယ့်တရားဆိုတာကတော့လူကျင်တတ်မယ့်နှစ်သက်တွေ့တာတဲ့တဏှာပါပဲ။ဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမယ့်တရားကတော့ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ပါပဲ။ပွားများရမယ့်တရားဆိုတာကတော့မဂ်ဂင်7ပါးအကျင့်တရားပါပဲ။ဘာကြောင့်ယုံနာ2ပါးကိုပိုင်းပိုင်းခြားခြားသိဖို့လိုတယ်လဲလို့မေးเสียရှိပါတယ်။ယုံနာ2ပါးဟာဆင်းရဲဆိုမှဆင်းရဲလို့ခေါ်တဲ့ဒုက္ခဒုက္ခ၊ဖောက်ပြန်ဆင်းရဲလို့ခေါ်တဲ့ဝိပရိဏမဒုက္ခ၊ဖြစ်တဲ့ဆင်းရဲလို့ခေါ်တဲ့သင်္ခါရဒုက္ခ။အဲ့ဒီဒုက္ခ3မျိုးထဲမှာအကျုံးဝင်နေပါတယ်။ဒါကြောင့်ယုံနာ2ပါးဟာဆင်းရဲအစစ်မှန်ပါပဲ။ယုံရှိနေသည်မြ၊နံရှိနေသည်မြဆင်းရဲနေတာပါပဲ။သို့တော်လည်းအဲ့ဒီယုံနဲ့နံကိုတတိနဲ့စောင့်မရှိရင်ထင်ရှားတဲ့ဒုက္ခဒုက္ခကိုသာဆင်းရဲလို့သိကြပါတယ်။ချမ်းသာလို့ယူဆထားတဲ့ဝိပရိမနာမဒုက္ခနဲ့ဖြစ်ပျက်ဆင်းရဲသင်္ခါရဒုက္ခကိုတော့ဒုက္ခလို့မသိနိုင်ကြပါဘူး။ဒီယုတ်ဒီနံကိုဒုက္ခလို့မသိကြတော့ဒုက္ခလို့ထင်မှတ်တော့တာပါပဲ။ကောင်းနေချမ်းသာတယ်လို့ထင်မှတ်တော့တာပါပဲ။ဒါနဲ့ပဲဒီယုတ်ဒီနံကိုတာယာနှစ်သက်တတ်မြင့်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်။ဒီလိုနဲ့ကိလေသာတွေဖြစ်ပေါ်လာတော့ဆင်းရဲတရားကထက်ကြမကွာကပ်ပါလာပါတော့တယ်။ဒါကြောင့်ဆင်းရဲငြိမ်ငြိမ်ချမ်းသာခြင်းနဲ့သူဟာဆင်းရဲအစစ်မှန်ဖြစ်တဲ့ယုံနံတို့ရဲ့ဒုက္ခသဘောမှန်ကိုအမှန်တိုင်းပိုင်ပိုင်ခြားခြားသိဖို့လိုပါတယ်။အဲဒါလိုသိအောင်ကပွားများရမယ့်တရားဖြစ်တဲ့မဂ်ဂင်7ပါးအကျင့်တရားကိုမိမိတဏ္ဍာမှာဖြစ်ပေါ်အောင်အားထုတ်ရပါတယ်။ဘယ်လိုအားထုတ်ရလဲဆိုရင်ဖြစ်သည်မြတ်ယုတ်ဖြစ်သည်မြတ်နံကိုတတိနဲ့မပြတ်စောင့်ရှုနေရပါတယ်။ယုတ်ခန္ဓာကိုယ်ကြီးမှာယန္တန်ယုတ်နူးညံ့ယုတ်ဖြစ်ပေါ်ရင်လည်းဖြစ်ပေါ်နေတဲ့အတိုင်းတတိနဲ့စောင့်ရှုရပါတယ်။ယုတ်စည်းဖွဲ့စည်းယုတ်သိပ်ပြီးပူပွဲလုံးခဲယုတ်တွေဖြစ်ရင်လည်းဖြစ်တဲ့အတိုင်းနဲ့စောင့်ရှုရပါတယ်။ပူယုတ်အေယုတ်ဖြစ်ရင်လည်းစောင့်ရှုထောက်ကန်တောင်းနည်းယုတ်လှုပ်ရှားရွေးရှားယုတ်ဖြစ်ရင်လည်းဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ရှုရပါတယ်။ဒါကိုကာယ ानु ပဒနာတတိပဋ္ဌာန်းလို့ခေါ်ပါတယ်။နာကျင်ကြိုက်ခဲစားတဲ့ကိုယ်ဆင်းရဲတွေ၊သွေးရင်ပူဆွေးမှုစိတ်မချမ်းသာမှုစတဲ့စိတ်ဆင်းရဲတွေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်နေတဲ့အတိုင်းရှုရပါတယ်။ကိုယ်ချမ်းသာတာစိတ်ချမ်းသာတာဝမ်းသာတာတွေဖြစ်ပေါ်လာရင်လည်းဖြစ်နေတဲ့အတိုင်းနဲ့ရှုရပါတယ်ဒါကိုဝေဒနာနုပဒနာတတိပဋ္ဌာန်းလို့ခေါ်ပါတယ်ကောင်းတဲ့စိတ်ပဲဖြစ်စေဆိုးတဲ့စိတ်ပဲဖြစ်စေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်တဲ့အတိုင်းရှုသိနေရပါတယ်ဒါကိုစိတ်ဓာနုပဒနာတတိပဋ္ဌာန်းလို့ခေါ်ပါတယ်မြင်သဘောကြားသဘောနံသဘောစားသဘောစတဲ့သဘောတွေကိုလည်းမြင်တယ်ကြားတယ်စသည်ဖြင့်ရှုသိနေရပါတယ်ဒါကိုဓမ္မနုပဒနာတတိပဋ္ဌာန်းလို့ခေါ်ပါတယ်လူရင်းကတော့ရုပ်ဖြစ်တိုင်းနံဖြစ်တိုင်းတတိမလို့ရအောင်အမြဲရှုတိနေဖို့ပါပဲဒီလိုရှုရမှလည်းမတွေ့သေးမသိသေးတဲ့သဘောတွေကိုပြန်စီစဉ်းစားပြင်မရှိရပါဘူးယခုလည်းမြင်တွေ့နေတိနေတဲ့သဘာဝကိုတွေ့နေတိနေတဲ့အတိုင်းသာရှုတိရပါတယ်ဒါကပဲမြတ်စွာဘုရားကယထာဘူတံသမတ်ပညာယတထဗံအရှိသဘာဝအတိုင်းအမှန်တိပညာဖြင့်ရှုတိရမည်လို့မိန့်တော်မူပါတယ်မိမိမတွေ့သေးမသိသေးတဲ့သဘောကိုစိတ်နဲ့ခေါ်ယူပြီးဉာဏ်စီစဉ်းစားကြည့်ရှုရင်ဘာဝနာမယဉာဏ်ဥပဒနာဉာဏ်မဖြစ်ပါဘူး။ပိဏ္ဍမယဉာဏ်၊ကြဉာဏ်၊တွေးဉာဏ်သာဖြစ်တာမို့တိလေသာကိုမပင်နိုင်တဲ့အတွက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူး။ဒါကြောင့်ဘာဝနာမယဉာဏ်၊ပွားဉာဏ်ဖြစ်အောင်ယထာဘူတံသမပညာယတထဗံဆိုတဲ့ဒေသနာတော်အတိုင်းအရှိအရှိအတိုင်းသာရှုတည်နေဖို့လိုပါတယ်။သွားရထိုင်နေအောင်ဣရိယာပုတ်၄ပါးလုံးမှာထင်ရှားတဲ့ရုပ်မှန်သမျှ၊နာမ်မှန်သမျှကိုရှုတည်ရပါတယ်။ဘယ်ရုပ်ဘယ်နံကိုမှရှုမယ်လို့ရွေးချယ်ပြီးမနေရပါဘူးဒီလိုရှုရမှာအစာဥမှာတော့တမာရီကကောင်းကောင်းမဖြစ်သေးတဲ့အတွက်ပြန်စိတ်လွင့်စိတ်ကြံစည်စဉ်းစားစိတ်တွေကိုပဲခဏခဏရှုနေရတတ်ပါတယ်စိတ်ဓာတ်ဥပဒနာပဲအဖြစ်များနေတတ်ပါတယ် တို့တော့လေအဲ့ဒါလိုချုပ်ပါများလာတော့ပြန်စိတ်လွန်စိတ်တစ်ဖြည်းဖြည်းနဲ့လာပြီးစူးပိုက်တည်ငြိမ်မှုတမာရီအားကောင်းလာပါတယ်။ဒီအခါမှာယောဂီရဲ့စိတ်ဟာကာမိသန္ဓာ၊ဗျာပါဒ၊ထိဏမိတ်တာ၊ဥဒ္ဒစ္စကုက္ကုဇ္ဇဝိသိကိစ္စဆိုတဲ့မိဝရဏအငြိအကျေးတွေကွင်းဝေးနေတဲ့အတွက်ဖြူစင်ဆင်ကျဲနေပါတယ်။စိတ်တဝိတ္တိဖြစ်နေပါတယ်။စိတ်ဆင်ကျဲလာတာနဲ့အမျှအသိဉာဏ်ကလည်းပို့ပို့ထမြင်လာပါတယ်။ဒီလိုအသိဉာဏ်ထက်လာတော့ယုံနံတို့ရဲ့သဘာဝလက္ခဏာ၊သာမဉ္ဇဉ်လက္ခဏာတွေကိုသိသာပြုလာပါတယ်။ဒီနေရာမှာသဘာဝလက္ခဏာဆိုတာယုတ်တရားနံတရားအသီးလေးတို့ရဲ့ပင်ကိုယင်းသိတဲ့သဘောပါပဲ။တခြားယုတ်တခြားနံတွေနဲ့မသက်ဆိုင်မဲဆံရယုတ်အသီးလေးနံအသီးလေးတို့နဲ့သာသက်ဆိုင်တဲ့သဘောလက္ခဏာလို့ဆိုလိုပါတယ်။ပုံစံပြောရရင်ခင်မကျမ်းနဲ့သဘော၊မိဉ္ဇဉ်သဘောဟာပထဝီယုတ်နဲ့သာသက်ဆိုင်တယ်။တခြားယုတ်နံတွေနဲ့မဆိုင်ပါဘူး။ထိပ်တွေ့တော့ဟာဖတ်တာနဲ့သာဆိုင်နေခန္ဓာတော့ဟာဝေဒနာနဲ့သာဆိုင်နေတခြားယုတ်တခြားနံတွေနဲ့မတက်ဆိုင်ပါဘူးသဘာဝလက္ခဏာဆိုတာယုတ်နံတို့ရဲ့အဲဒီလိုပင်ကိုယ်ရင်းပြည်တဲ့သဘောလက္ခဏာပါပဲဒါကြောင့်ဓမ္မတင်ကဏီမူလဒီကမှာသဘာဝကက္ခလဖုဒနာဒီကောအတာဓာရဏောခင်မကျမ်းနှံရင်ထိပ်တွေ့ခြင်းစာရှိတဲ့အများနဲ့မတက်ဆိုင်တဲ့သဘောဟာသဘာဝလက္ခဏာပါပဲလို့ရှင်းပြထားပါတယ်ဗာမညာလက္ခဏာဆိုတာကတော့ယုတ်အာလုံးနာအာလုံးနဲ့တက်ဆိုင်တဲ့အများဆိုင်သဘောလက္ခဏာပါပဲမတည်ငြဲတဲ့သဘောအနိစ္စဆင်းရဲတဲ့မကောင်းတဲ့သဘောဒုက္ခအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောအနတ္တဒီသဘောသုံးမျိုးကိုရုပ်တိုင်းနံတိုင်းမှာရှိပြီးရုပ်တိုင်းနံတိုင်းနဲ့သက်ဆိုင်လို့ပါမညာလက္ခဏာလို့ခေါ်ပါတယ်။ဒါကြောင့်ဓမ္မတင်ဂဏီမူလတိကမှာပဲပါမညာပါဒါရဏအနိစ္စရိသဘောအများနဲ့ဆိုင်တဲ့အနိစ္စအစိုက်တဲ့သဘောဟာတမညာလက္ခဏာပါပဲလို့ရှင်းပြထားပါတယ်။အဲ့ဒီသဘာဝလက္ခဏာတမညာလက္ခဏာနှစ်ပါးနဲ့ကယောဂီဟာသဘာဝလက္ခဏာကိုလည်းဥတည်တည်ပါမညာလက္ခဏာကိုနောက်မှသိပါတယ်။ဒါတော့လေပါမညာလက္ခဏာကိုသိတဲ့အဆင့်မှာလဲသဘာဝလက္ခဏာကိုပါသိနေတယ်ဆိုတာသတိပြုရပါမယ်။သဘာဝလက္ခဏာကိုယခုရှင်းပြမယ်အတိုင်းသိလာပါတယ်။ဝမ်းမိုက်ကဖောင်းမှုပိန်မှုကိုရှုနေခိုက်မှာတောင်တင်းသဘောထောက်ကန်သဘောယူချသဘောတွေကိုဝမ်းပိုက်ပုံတန်ထံမှာပါပဲတီးတီးတန်တန်ပီပီတတာသိလာပါတယ်။ဒါဟာဝါယောခေါ်တဲ့လေယုတ်ရဲ့သဘာဝလက္ခဏာကိုပိုင်ပိုင်ခြားခြားသိရင်းပါပဲ။သူ့ကိုရှုသိနေတဲ့စိတ်ကလည်းငါရှုတယ်ငါသိတယ်ဆိုတဲ့အတ္တသဘောတွေမပါတော့ပဲထောက်ကန်တောင်းနေရွေးရှားယုတ်စီကိုဥတ္တံဥတ္တံပြီးသိပြီးသွားတဲ့သဘောလေးမျှတာပဲလို့သိလာပါတယ်။ဒါဟာနန္တရားရဲ့အာယုံကြီးတို့ညွတ်ချင်းဆိုတဲ့သဘာဝလက္ခဏာနဲ့စိတ်ရဲ့အာယုံမသိချင်းဆိုတဲ့သဘာဝလက္ခဏာကိုသိနေခြင်းပါပဲ။ထို့အတူပဲဉာဏ်ဉာဏ်လျှောက်တဲ့အခါပြောရဲလမ်းနေချရဲလို့ရှုလိုက်မှာခြေဘွားရဲ့အထက်ဘက်ကြီးကိုတွန့်တွန့်တက်သွားတဲ့သဘောခြေကိုတူရချင်းတူရချင်းယူရသွားတဲ့သဘောအောက်ဘက်ကြီးကိုတူရချင်းတူရချင်းယူရချသွားတဲ့သဘောကိုသိနေတာဟာဝါရောရုပ်ရဲ့သဘောလက္ခဏာကိုသိနေခြင်းပါပဲရှုစိတ်ရဲ့ကြွမှုနှမ်းမှုချမ်းမှုသဘောကြီးကိုဥတန်းဥတန်းပြီးတော့သိပြီနေတာဟာစိတ်နံရဲ့သဘောလက္ခဏာကိုသိနေခြင်းဖြစ်ပါတယ်အဲဒီလိုသိနေတဲ့အခါမှာယုံနံတို့ရဲ့ပင်ကိုယ်ရင်းတည်တဲ့သဘောမျှကိုသာသိနေတဲ့အတွက်အသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတိမားအမြင်မှယောဂီရဲ့တဏ္ဍမှာပြည့်စင်နေပါတယ်။ဒါဟာနာနဲ့ယောရဲ့သဘာဝကိုအမှန်တိုင်းသိမြင်တဲ့နာမရူပပရိစ္ဆေဒဉာဏ်ကအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာကိုတည်ငှဘာအဖြစ်ပယ်တတ်ထားတာပါပဲ။ဒီသဘောကိုပဲအတိမားအမြင်မှသင်ခြင်းနေတာဖြစ်လို့ဒိဋ္ဌိဝိတ္တရီလို့ခေါ်ပါတယ်။ရှုစရာအာယုံရှိလို့ရှုတိစိတ်ကလေးတွေဖြစ်ဖြစ်နေတာပဲလို့လည်းအကြောင်းအကျိုးသဘောကလေးတွေကိုတည်တည်လာပါတယ်။ကြွခြင်းစိတ်၊ဆန်းခြင်းစိတ်၊ချခြင်းစိတ်၊ကိုယ်ခြင်းဆန်းခြင်းစိတ်၊ထိုင်ခြင်းထခြင်းစိတ်ကလေးတွေပါထင်ရှားလာလို့အဲ့ဒီစိတ်ကလေးတွေကိုပါထည့်ပြီးရှုရတဲ့အခါမှာကြွခြင်းစိတ်စသည်ရှိလို့သာကြွရုပ်စသည်ဖြစ်ပေါ်လာတာပဲလို့လဲနာအကြောင်းကြောင့်ရိုးအကျိုးဖြစ်ပုံကလေးတွေကိုလည်းသိလာပါတယ်။ဒီလိုသိလာတဲ့အခါမှာကြွမှုလှမ်းမှုချမ်းမှုကိုပြုလုပ်ပေးသူပုဂ္ဂိုလ်တ attva ဆိုတာမရှိအကြောင်းအဆက်ဆက်ကြောင့်အကျိုးအဆက်ဆက်ဖြစ်နေတဲ့သဘောတတ်တည်းမျှတာပဲလို့အမှန်တိုင်းသိမြင်လာပါတယ်။ဒါအကြောင်းအကျိုးကိုခွဲခြားစိတ်ပြပြီးသိတဲ့ပစ္စယပရိစ္ဆာဉာဏ်ကကာရကအတ္တဝေဒကအတ္တဒိဋ္ဌိကိလေသာကိုတည်ငှမဟာအဖြစ်ပယ်ပတ်ထားတာပါပဲ။ဒီနေရာမှာရှုမှတ်ပွားများမှုကြောင့်ယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းပိုင်ပိုင်ခြားခြားသိမြင်လာကုန်။အမှန်တိုင်းပိုင်ပိုင်ခြားခြားသိခြင်းကြောင့်ကိလေသာငြိမ့်နေဖို့ကိလေသာကိုပယ်နိုင်ဖို့ကိုပြိပြုခဲ့ဖို့လိုပါတယ်။ကိလေသာငြိမ့်နေတဲ့အခိုင်မှာဆင်းရဲခြင်းရာကိုတည်ငှအဖြစ်ဆက်ရောက်နေတယ်ဆိုတာကတော့ပြောဖို့မလိုတော့ပါဘူး။ယခုယုံနံတို့ရဲ့သာမဉ္ဇလက္ခဏာကိုသိဖို့ဆက်ပြောပါဦးမယ်။ယောဂီဟာတွတ်တဲ့ရှိမှပွားများတာနဲ့အမျှတတိသမารိဉာဏ်တွေပို့ဖို့ရင့်တန်လာပါတယ်။ဒီအခါမှာအရှိဝံယုတ်တွေတစ်ခုပြီးတစ်ခုဖြစ်ပေါ်ပြီးပျောက်ပျောက်သွားတာကိုအထက်လိုက်အထက်လိုက်လုံးလုံးမြောင်မြားစွာသိမြင်လာပါတယ်။ခ လမ်းရောက်ချရုံများအဆင်နဲ့ဖြစ်ဖြစ်ပြီးပျောက်ပျောက်သွားတာကိုလည်းပိုင်းပိုင်းခြားခြားသိမြင်လာပါတယ်။ကြွရတယ်လမ်းနဲ့ချတယ်လို့ရှုတဲ့စိတ်တွေဖြစ်ပေါ်လာပြီးပျောက်ပျောက်သွားတာကိုလည်းရှင်းရှင်းလင်းလင်းသိလာရပါတယ်။ဒီလိုသိမြင်လာတဲ့အခါမှာယခင်ကခြေတလားအတွင်းမှာကြွရတဲ့အချိန်ကစပြီးတော့ချတဲ့အချိန်ထိရုပ်ကြီးဟာတစ်ခုလေးပဲဖြစ်ပြီးတည်မြဲနေတယ်လို့ထင်မှတ်ခဲ့တဲ့မိစ္ဆာတင်ညာမရှိတော့ပါဘူး။ကြွရုပ်လမ်းရုပ်ချရုပ်အဆက်ဆက်ဟာတစ်ဆက်ကတောင်မှတည်ရမနေပဲဖြစ်ပေါ်ပြီးတာနဲ့ချက်ချင်းပဲပျောက်ပျောက်ပျောက်ပျောက်သွားကြတာပဲ။မတည်မြဲတဲ့သဘောတွေပဲလို့အနိစ္စလက္ခဏာကိုသိမြင်လာပါတယ်။ချက်ချင်းချက်ချင်းပဲပျောက်ပျောက်ပျက်ပျက်သွားကြလို့မကောင်းတဲ့သဘောတွေပဲ။ဆင်းရဲတဲ့သဘောတွေပဲလို့ဒုက္ခလက္ခဏာကိုသိမြင်လာပါတယ်။ဒါကြောင့်မွေးဖွားလာကလေးကတမလုံးဘဝရောက်တဲ့အထိမမြင်မသိပဲတတ္တဝရဲ့ခန္ဓာကိုယ်မှာအမြဲတည်ရှိနေတယ်လို့ရှင်းကထင်ခဲ့တဲ့အသက်ဝိညာဉ်အတ္တဆိုတာလည်းမရှိပါဘလားဖြစ်ဖြစ်ပြီးပြည့်ပြည့်သွားတဲ့ရုပ်သဘောနာမ်သဘောမျှတာရှိတာပါလားလို့လည်းအနတ္တလက္ခဏာကိုပိုင်ပိုင်ခြားခြားသိလာပါတယ်။အာကုဇီယာအခိုင်မှာအနှစ်သားမရှိတဲ့ဟာတွေပဲလို့လည်းသိမြင်လာပါတယ်။ဒီလိုသိမြင်တဲ့အသိဉာဏ်တွေဟာယတနိစ္စံတန်ဒုက္ခံယံဒုက္ခံတတနတ္တဆိုတဲ့ဘုရားဟောဒေသနာတော်အတိုင်းသိခြင်းမှာပဲအကျဉ်းသဘောသည်မတည်မြဲထိုသဘောသည်ဆင်းရဲဤအကျဉ်းသဘောသည်ဆင်းရဲဤထိုသဘောသည်အလိုတန်းဖြစ်စေနိုင်သည့်အတ္တမဟုတ်အာဟုဇရာအခိုင်မာအနှစ်သားမဟုတ်လို့ပါမညာလက္ခဏာကိုပိုင်ပိုင်ခြားခြားသိနေခြင်းပါပဲဒီလိုသိလာတဲ့အခါမှာတည်မြဲနေတယ်ကောင်းတယ်ချမ်းသာတယ်လို့အတိမှပြီးတာယာတတ်မဲ့မိတဲ့တဏှာကောင်းဆောင်တဲ့ကိလေသာတွေလည်းငြိမ့်နေပါတော့တယ်ဒါကပဲအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါတို့တင်ရေးဆင်ញင်သုံးသတ်တဲ့သမန္တနာဉာဏ်လို့ခေါ်ပါတယ်ဒီအနိစ္စဒုက္ခအနတ္တဆိုတဲ့သမညာလက္ခဏာကိုသိတဲ့ဉာဏ်လေးရင့်တန်လာတာနဲ့အမျှရုပ်နာတို့ရဲ့ဒုက္ခတဘာဝကိုပိုးပေါ်ကြီးပိုင်ပိုင်ခြားခြားပြတ်ပြတ်သားသားသိမြင်လာပါတယ်ဒီအသိဉာဏ်ရင့်တန်လာတာနဲ့အမျှရုပ်နာပေါ်မှာယောဂီရဲ့ခံယူချက်ခံစားချက်တွေပြောင်းလဲတွတ်တက်လာပါတယ်ယုံနဲ့နာကိုမပြတ်ဖြစ်ဖြစ်ပြီးပြည့်ပြည့်နေလို့ကြောက်စရာတွေပဲလို့သိမြင်လာပါတယ်မကောင်းတဲ့ဟာတွေပဲလို့လည်းအပြစ်မြင်လာပါတယ်။ညီငွေပြီးလွတ်ချင်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်။ဒီလိုနဲ့ထပ်ပြန်တလဲလဲရုပ်နာကိုရှုပွားလေမမြဲစင်းရဲ့အလိုမလိုက်အစိုးမရအစိုက်တဲ့မကောင်းတဲ့သဘာဝတွေကိုပဲသိမြင်လေသိမြင်နေပါတော့တယ်။သို့တော်လည်းနောက်ဆုံးမှအရှိကံရုပ်နာတို့ရဲ့ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့သဘောတသက်ပေါ်မှာပဲရှုစိတ်တည်ငြိမ်နေပြီးဝမ်းမနဲ့ဝမ်းမသာမချမ်းသာမစင်းရဲ့အလဲအလတ်သဘောမှာပဲတည်နေပါတော့တယ်။ဒီလိုနဲ့ဒုက္ခတစ္ဆာမှန်ဖြစ်တဲ့ယုံနာဆင်းရဲကိုပိုးပြီးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပိုင်ပိုင်ခြားခြားသိလာလေညှိတွယ်မှုတဏှာကောင်းဆောင်တဲ့ကိလေသာတွေငြိမ့်နေဖြစ်ပြီးနောက်ဆုံးမဉဏ်40ဖြစ်ပေါ်တဲ့အခါမှာကိလေသာခတ်သိမ်းလုံးဝငြိမ့်ပြီးဆင်းရဲချုပ်ငြိမ့်တဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်မြင်သိမြင်ဆက်ရောက်ရပါတော့တယ်ဒီလိုဆင်းရဲငြိမ့်ပြောက်ချမ်းသာလို့ရောက်အောင်ဒီတရားအစမှဟောခဲ့တဲ့အတိုင်းပေါ်မြရမယ်မြေခင်ရှိပါမြေကတစ္ဆာတရားကိုမိမိတဏ္ဍာမဖြစ်ပေါ်အောင်ရှုပွားရပါတယ်ဒီလိုရှုပွားရမှာယုံနာအာယုံကိုရှုနိုင်အောင်ကြောင့်ညာဆိုင်အာထုတ်တာကတမ္မာဝါယာမရှုတာကတမ္မာတတိယုံနာအာယုံကိုစူးစိုက်တည်ငြိမ်နေတာကတမ္မာသမာဓိရှုစိတ်ကိုယုံနာအာယုံကိုဥလှည့်ပြီးတင်ပေးတာကတမ္မာသင်္ကပ္ပအမှန်အတိုင်းပိုင်းပိုင်းခြားခြားသိတာကတမ္မာဒိဋ္ဌိရှုနေခိုင်းမှာအပြစ်မကင်းနဲ့အပြောအဆိုအပြုအမူအသက်မွေးမှုတို့ကိုမပြုဘဲရှောင်ကျဉ်နေတာကတမ္မာဝါစာသမာကမန္တသမာအာဇီဝမြင့်မြတ်ပါပဲ။ဒါကြောင့်ယောဂီဟာရုပ်ကိုရှုတိုင်းနာမ်ကိုရှုတိုင်းပွားများမယ်မြင့်ကြီးဖြစ်ပါမြင့်ကတစ္ဆာတရားကိုပွားများနေပါတယ်။ဒါကြောင့်မယ်ပိုင်းပိုင်းခြားခြားသိရမယ်ဒုက္ခတစ္ဆာအမှန်ယုံနံဆင်းရဲကိုအမှန်တိုင်းသိမြင်နေပါတယ်။ဒီလိုသိခြင်းကြောင့်မယ်ပယ်ရမယ်သမှုရိယတစ္ဆာတဏှာကိုပယ်တတ်နိုင်ပါတယ်။ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတဏှာကိုပယ်တတ်လိုက်တော့ဆင်းရဲငြိမ့်တဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်တယ်ပြီးမြင်ဆက်ရောက်တော့တာပါပဲ။ဒါကြောင့်ទីပဲဆိုင်ပွားဤလေးပါအများတ attva ទីပါစေ။တ attva မှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ။